ျွန်တော်လူငယ်တွေနဲ့တွေ့တယ်လူငယ်တွေနဲ့တွေ့တဲ့အခါတိုင်းကို့အားကို့ကိုးကြဖို့ကို့ကိုအများကပါအားကိုးနိုင်တဲ့သူတွေဖြစ်လာအောင်ကို့အားကို့အင်ကိုပြိုးထောင်ယူကြဖို့စတာတွေပြောဖြစ်ပါတယ်လူတိုင်းလူတိုင်းဟာကို့ရဲ့အင်အားတနည်းပြောရရင်ကို့ရဲ့ပါဝါကိုတည်ထားပြီးအဲ့ဒီအင်အားကိုလိုအပ်တဲ့နေရာမှာလိုအပ်သလိုအချိန်ဆအသုံးပြုနိုင်ကြဖို့ဆိုတဲ့ကိစ္စဟာဒီမိုကရေစီစနစ်တစ်ခုပြည်ပြည်ပြပြပေါ်ပေါက်လာရေးအတွက်တိတ်ကိုအရေးကြီးလှပါတယ်ဒီမိုကရေစီစနစ်မှာအင်အားဟာအစိုးရနဲ့အစိုးရဖြစ်လာနိုင်ခြေရှိတဲ့နိုင်ငံရေးပါတီတွေမှကြီးရှိတာမဟုတ်ပါဘူးလူလူမှလည်းအင်အားရှိပါတယ်လူလူရဲ့ရှေ့တန်းမျက်နှာစာလို့ဆိုနိုင်တဲ့လူမှုအခြေပြုအဖွဲ့အစည်းတွေမှလည်းအင်အားရှိပါတယ်မီဒီယာတွေမှလည်းအင်အားရှိပါတယ်တနည်းထက်ပြောရရင်ဒီမိုကရေစီစနစ်တစ်ခုမှာတိုင်းပြည်ကိုထူထောင်ထမ်းပိုးထားတာဟာအစိုးရကြီးတသက်မဟုတ်ပါဘူးနိုင်ငံရေးပါတီကြီးတသက်မဟုတ်ပါဘူးအားလုံးဟာကိုကြရနေရာမှာနေကိုတာဝန်ကိုကျေအောင်စူးစမ်းကြရင်တိုင်းပြည်ကိုဝိုင်းဝန်းတည်ဆောက်နေကြတာပဲဖြစ်ပါတယ်။တိုင်းပြည်ရဲ့ကံကြမ္မာဟာပြည်သူပြည်သားတူးချင်းစီတူးချင်းစီရဲ့ပခုံးတွေပေါ်မှာတည်နေပါတယ်။အဲဒီတော့အင်အားတွေအားလုံးကိုအစိုးရကလွှမ်းမိုးထိန်းချုပ်ထားတာမျိုးမဟုတ်ပဲအင်အားရှိကြတဲ့သူတွေအားလုံးဟာအင်အားတွေကိုခွဲဝေတုံးဆွဲနိုင်ကြပါမှတိုင်းပြည်တစ်ခုလုံးဟာအာအင်ပြေဝပြီးကမ္ဘာအလယ်မှာမြန်မာလှမှာဖြစ်ပါတယ်။တခေတ်တခါကတမတော်အင်အားရှိမှတိုင်းပြည်အင်အားရှိမည်ဆိုတဲ့စိုင်းမုတ်ကြီးတွေကိုမြင်မှုကြမယ်ထင်ပါတယ်။တိုင်းပြည်အင်အားရှိဖို့တပ်မတော်ကအင်အားရှိနေရမယ်ဆိုတာမှန်ပါတယ်။ဒါပေမဲ့တပ်မတော်တခုတည်းအင်အားရှိနေုံနဲ့တော့တိုင်းပြည်ကအလိုလိုအားမရှိလာနိုင်ပါဘူး။နိုင်ငံတကာနိုင်ငံရဲ့အာဏာပါဝါကို၃မျိုးခွဲပြီးပြောလို့ရှိပါတယ်။အဲ့ဒါတွေကတော့အုပ်ချုပ်ရေးအာဏာ၊ဥပဒေပြုရေးအာဏာ၊တရားစင်ရေးအာဏာဆိုတာတွေပါ။အုပ်ချုပ်ရေးအာဏာဟာတပ်မတော်ကစလို့ဝင်ကြီးတွေအလဲရက်ကွက်အုပ်ချုပ်ရေးမှုတွေအစုံအစိုးရရဲ့အုပ်ချုပ်ရေးရန်နေရာကြီးတစ်ခုလုံးမှာရှိပါတယ်။တပ်မတော်ဆိုတာကအဲ့ဒီအုပ်ချုပ်ရေးရန်ရာကြီးရဲ့အကိုင်းအခတ်တစ်ခုအနေနဲ့ပဲအတုံးတော်ခံရတာပါဥပဒေပြုရေးအာဏာဟာလွှတ်တော်တွေမှာရှိပါတယ်တရားစီရင်ရေးအာဏာကတော့တရားရုံးတွေမှာတည်ပါတယ်ဒီမိုကရေစီစနစ်မှာအဲ့ဒီအာဏာ၃ရပ်ကိုအသေးအချာခွဲဝေတုံးဆွဲနိုင်ဖို့လိုအပ်ပါတယ်အရင်ဆက်အာဏာရှင်စနစ်တုံးကတော့လွှတ်တော်လည်းမရှိတရားရုံးတွေကလည်းအထက်အမိတ်တိုင်းစီရင်အုပ်ချုပ်ရေးအာဏာဆိုတာကလည်းအုပ်ချုပ်ရေးတာဝန်ကိုဘယ်သူမှမအပ်နှင်းပါပဲသူ့သဘောနဲ့သူယူထားတဲ့အာနာရှင်တစုမှာပဲရှိနေတဲ့အတွက်တက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိမီတက်မတော်သာအမိတက်မတော်သာအဖစတဲ့အတွေ့အခေါ်တွေစောင့်ဘုတ်တွေထွန်းကားခဲ့တာပဲဖြစ်ပါတယ်အခုကအာနာရှင်စနစ်မဟုတ်တော့ပါဘူးဒီမိုကရေစီစနစ်ထွန်းကားတဲ့ဒီမိုကရေစီခေတ်စီရောက်ဖို့ကျွန်တော်တို့စူးစမ်းရှောက်လှမ်းနေကြတာပါလွတ်တော်တွေဟာကိုယ်မှာရှိနေတဲ့ဥပဒေပြုရေးအာနာဥပဒေပြုပိုင်ခွင့်ဆိုတဲ့ပါဝါကိုသိပြီးတိုင်းပြည်နဲ့ပြည်သူပြည်သားတွေတိုးတက်ကောင်းစားရေးအတွက်အဲ့ဒီပါဝါကိုကောင်းကောင်းကြီးချိန်ဆအသုံးချနိုင်မှုလိုအပ်ပါတယ်။တရားစီရင်ရေးမှန်တိုင်းကလည်းအဲ့ဒီသဘောအတိုင်းပါပဲ။အုပ်ချုပ်ရေးရလူတွေဥပဒေတစ်ခုခုချိုးဖောက်ခဲ့တယ်ဆိုရင်တော့ဥပဒေအရကြောသားညင်သားမခွဲကြပဲအရေးယူနိုင်တာမျိုးတွေဟာဥပဒေပြုရေးမှန်တိုင်းနဲ့တရားစီရင်ရေးမှန်တိုင်းတို့ကသူတို့ရဲ့အင်အားကိုကောင်းကောင်းအသုံးချနိုင်တဲ့ဥပမာတစ်ခုပါပဲ။လွတ်တော်တွေကကိုယ်စားလှယ်တွေအုပ်ချုပ်ရေးကလူတွေကိုကြောက်မနေရတော့ဘူးဆိုတဲ့တနေ့တရားသူကြီးတွေကဥပဒေချိုးဖောက်သူဟာဘာကောင်ကြီးပဲဖြစ်နေနေဥပဒေအတိုင်းစီရင်တယ်ဆိုတဲ့တနေ့မန်တိုင်း၃ရက်အတွင်းမှာအာဏာခွဲမှုဖြစ်စဉ်တကယ်ပေါ်ပေါက်နေပြီလို့ကျွန်တော်တို့ပြောနိုင်ပါပြီဒီထက်ပိုပြီးအရေးကြီးတာကအစ်မကျွန်တော်ပြောခဲ့သလိုပါပဲနိုင်ငံတကာနိုင်ငံရဲ့အာဏာပါဝါဟာအုပ်ချုပ်သူတွေဥပဒေပြုသူတွေတရားစီရင်သူတွေစီမှာပဲရှိတာမဟုတ်ပါဘူးပြည်သူတဦးချင်းစီတဦးချင်းစီမှာလည်းပါဝါရှိပါတယ်အထူးသဖြင့်ဒီမိုကရေစီနိုင်ငံတစ်ခုမှာဆိုရင်ပြည်သူလူထုဖြစ်နေုံနဲ့တည်းအင်အားတစ်ခုရှိနေပါပြီမီဒီယာအလုပ်ကိုလုံနိုင်တဲ့သူဆိုရင်တော့မီဒီယာအင်အားပါထက်ရှိသွားပါပြီလူမှုအခြေပြုအဖွဲ့အစည်းတစ်ခုခုမှာပါဝင်ပတ်သက်နေတဲ့ဆိုရင်ဖြင့်နောက်ထပ်အင်အားတစ်ခုရှိသွားပြန်ပါပြီဒီမိုကရေစီနိုင်ငံတစ်ခုကိုတကယ်ထူထောင်ခြင်းနဲ့ဆိုရင်တော့အခြားသောအစိတ်ပိုင်းတွေကိုလည်းအာဏာပါဝါတွေမဖြစ်မနေခွဲဝေပေးရတော့မှာပဲဖြစ်ပါတယ်အစိုးရအနေနဲ့လွှတ်တော်အနေနဲ့တရားရေးမှန်တိုင်းတွေအနေနဲ့ပြည်သူရဲ့အင်အားမီဒီယာရဲ့အင်အားလူမှုအခြေပြုအဖွဲ့အစည်းတွေရဲ့အင်အားတွေကိုအတိအမှတ်ပြုပြီးအဲ့ဒီအင်အားတွေနဲ့ပူးပေါင်းဆောင်ရွက်မှုကိုဖော်ဆောင်ကြရမှာပဲဖြစ်ပါတယ်။အဲ့ဒီအင်အားတွေရဲ့ထိန်းချီးမှုကိုခံယူကြရမှာပဲဖြစ်ပါတယ်။အင်အားတွေဟာတစ်ခုနဲ့တစ်ခုတိုက်ခိုက်ခြေဖြတ်ဖို့မဟုတ်ပဲတစ်ခုနဲ့တစ်ခုလွှမ်းမိုးမှုမရှိပူးပေါင်းဆောင်ရွက်ရင်းစုပေါင်းအင်အားတစ်ခုကိုဖန်တီးရယူကြရမှာပဲဖြစ်ပါတယ်။ကျွန်တော်တို့တိုင်းပြည်မှာအပြောင်းလဲတစ်ခုစတင်နေပြီလို့ဆိုနိုင်ပေမဲ့အပြောင်းလဲရဲ့အချိန်နှေးမြနှေးနေသေးတယ်ဆိုတာဟာဒီမိုကရေစီစနစ်ရဲ့အရေးကြီးဆုံးအမှတ်လက္ခဏာတစ်ခုဖြစ်တဲ့ပါဝါခွဲဝေမှုဖြစ်စဉ်တေချာမပေါ်ပေါက်သေးတာရဲ့ပြည်သူလူထုမီဒီယာနဲ့လူမှုအခြေပြုအဖွဲ့အစည်းစတဲ့အင်အားပိုင်ရှင်တွေကလည်း သူတို့အားသူတို့အင်ကိုတေချာတိပြီးအကျိုးရှိရှိမတုံးနိုင်ကြသေးတာရဲ့တွေကြောင့်လို့သုံးသပ်မိပါတယ်။အင်အားကိုအတုံးချတယ်ဆိုတဲ့နေရာမှာလဲဝင်နဲ့အားမျှတဖို့လိုပါသေးတယ်။ဝင်များပြီးအားနည်းနေရင်မနိုင်မနှင်းတွေဖြစ်တတ်တယ်လို့ပဲဝင်နေပြီးအားများနေရင်အင်အားပြုံးတိမှုတွေဖြစ်တတ်ပါတယ်။ဘယ်နေရာမှာအားကိုဘလောက်ပဲသုံးသင့်လဲသုံးရမယ်ဆိုတာကိုပိုင်းခြားသိမြင်နိုင်တဲ့အသိဉာဏ်ရင့်ကျက်မှုကလည်းသိအရေးကြီးပါတယ်။နောက်ပတ်မှာတော့ဒီမိုကရေစီရဲ့အမှတ်လက္ခဏာတစ်ခုဖြစ်တဲ့တူးချင်းစီရဲ့အခွင့်အရေးတွေအကြောင်းလူငယ်တွေနဲ့ပြောပြတာလေးတွေဆွေးနွေးပါဦးမယ်။အားရှိသူတွေအားသိသူတွေအားကိုအကျိုးရှိရှိသုံးနိုင်ကြသူတွေများလာပြီးကျွန်တော်တို့တိုင်းပြည်အမြန်ဆုံးတိုးတက်ပြောင်းလဲလာပါစေလို့ဆန္ဒပြုလိုက်ပါတယ်။ချစ်ချင်းမြတ်တော်ကိုမျက်နှာပါ၊ဉာဏ်ပညာကိုတန်ဖိုးထားပါ၊အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလက်ပါ။